အမေရိကန်ပြည်ထောင်စုအနောက်ဗာဂျီးနီးယားပြည်နယ်မှာဓာတုဗေဒရိုးဖိတ်မှုကြီးဖြစ်ခဲ့ပြီးတဲ့နောက်သမ္မတအိုဘားမားကအနောက်ဗာဂျီးနီးယားပြည်နယ်ကိုအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။အဲ့လိုဓာတုဗေဒရိုးဖိတ်မှုကြောင့်ကျောင်းတွေနဲ့အလုပ်တွေကိုပိတ်ထားပြီးတော့လူပေါင်း3000လောက်လဲတောက်ရည်မရှိဘဲဖြစ်နေပါတယ်။ပြည်နယ်အတွင်းမှာနေထိုင်နေကြတဲ့သူတွေဟာဆိုင်းနေမှာရှိတဲ့တောက်ဆရာတွေအားလုံးကိုဘာမှမကြံအောင်ဝယ်ယူတဲ့အထိဖြစ်နေပါတယ်။အခြေအနေကမယုံနိုင်လောက်အောင်ဖြစ်နေသလိုဆိုင်းနေမှာလည်းလူတွေပြည့်သိမ့်နေပြီးတော့အချိုးရည်တွေရေပလင်းတွေဘာမှမကြံတဲ့အထိအောင်ဖြစ်နေတယ်လို့ဒေသခံတဦးကပြောပါတယ်။ကြောင်မီးသွေးဆက်ယုံတွေမှာအသုံးပြုတဲ့အနေရရှိတဲ့ဓာတုဗေဒပစ္စည်းတွေနောက်ဗာဂျီးနီးယားပြည်နယ်မြို့တော်ချားစတန်မြို့က Elk မြစ်အတွင်းကိုကြာသပတေးနေ့ကယူဖိတ်ခဲ့တာဖြစ်ပြီးတော့ရေပေးဝေခန်းနာမှာယူဖိတ်ခဲ့တာလည်းဖြစ်ပါတယ်။ဒီအဖြစ်ပြက်ဖြစ်ချိန်ကစပြီးတော့ပြည်နယ်အတွင်းမှာနေနေတဲ့သူတွေအနေနဲ့ပုံမှန်ကလာတဲ့ရေတွေကိုမတောက်ဖို့ပြီးတော့ရေချိုးတာတွေရှော်ဖုတ်တာတွေမလုပ်ကြဖို့ပြည်နယ်တောင်ရှိသူတွေကအကြံပေးထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘဟုအစိုးရအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေကိုလုပ်နေပြီဖြစ်တယ်လို့လည်းတောင်ရှိသူတွေကပြောပါတယ်ခင်ဗျာ။